အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာကိုဗစ် -19 ကူးစက်မှုတက်လာပြီးတဲ့နောက်သတင်းဘက်ကရဲ့အင်မတ်ထရကန့်သက်ချက်ကြောင့်မြို့တော်တဝန်းဒီဂရီစနစ်နေ့မှာလူသူကင်းမဲ့နေပါတယ်။နောက်ကြောင့်လေးကနယူးဒေလီမှာအိုမီကရွန်ကူးစက်သူ48ယောက်အပါအဝင်ကိုဗစ်ကူးစက်သူ 18,000 ကျော်တိရှိခဲ့ပါတယ်။ဒီကနေ့မှာကူးစက်သူအရေအတွက် 2,000 ထိရောက်သွားမယ်လို့ခန့်မှန်းထားပါတယ်။မြို့တော်မှာကိုဗစ်ကူးစက်နှုန်းဟာ 12.3 ရာခိုင်နှုန်းဖြင့်တက်လာတာကြောင့်အတော့ကိုစိုးရိမ်ဝင်ဖြစ်နေတာပါ။ဂျပန်နိုင်ငံဒူဂျူမြို့တော်မှာလည်းဒီကနေ့ကိုဗစ်ကူးစက်သူ 1,200 ကျော်ရှိခဲ့တာကြောင့်ဒီကနေ့စက်တင်ဘာလ17ရက်နေ့ကလေးကဆိုရင်အများဆုံးအရေအတွက်ကူးစက်တာဖြစ်တယ်လို့ဒူဂျူမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်နှုန်းတိုးနေပြီးရောဂါကူးစက်မှုပိုများလာစေတဲ့အဓိကဒေသ၃ခုမှာကန့်သတ်ချက်တွေပိုပြီးချမှတ်ထားပါတယ်။အဲ့ဒီဒေသ၃ခုဟာအမေရိကန်စစ်အခြေစိုက်စခန်းတွေရှိတဲ့ဒေသတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကိုဗစ်ကူးစက်သူအရေအတွက်ဟာအော်မီကရွန်ကိုဗစ်ဗီဇာမျိုးကွယ်ဆပြီးတော့ပြန့်ခဲ့ခြင်းကလေးကဆိုရင်ပထမဆုံးအကြိမ်ပြည့်တသိန်းကျော်တိရောက်သွားပါတယ်။နောက်ကြောင်လေးကကူးစက်သူ 9,800 ကျော်ပဲရှိခဲ့တာကနေဒီကနေ့မှာတသိန်း 16,000 ကျော်တိရှိခဲ့တာပါ။ကူးစက်သူတသိန်းကြီးပါဟာလူကြီးထူထပ်ဆုံးပြည်နယ်တွေဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆောက်သ်ဝေးစ်ပြည်နယ်တွေမှာဖြစ်ပြီးဗစ်တိုးရီးယားပြည်နယ်ကမဲလ်ဘုန်းမြို့ဟာအော်စတြေးလျ Open Tennis ပြိုင်ပွဲကျင်းပမယ်မြို့ဖြစ်ပါတယ်။